အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံသားဝင်ကြီးတွေဟာဒီကနေ့အင်္ဂါနေ့မှာရူမေးနီးယားနိုင်ငံမှာတွေ့ဆုံပြီးယူကရိန်းအတွက်လျှက်စစ်ဓာတ်အားပေးရေးအပါအဝင်အရေးပေါ်အကူအညီတွေတိုးမြှင့်ပေးသွားဖို့ဆွေးနွေးတိုင်ပင်ကြပါတယ
်။ So our message from Bucharest is that NATO
ယူကရိန်းကိုကျွန်တော်တို့အကူအညီတွေဆက်ပေးသွားမှာပါ။ကျွန်တော်တို့နောက်ပြန်ဆုတ်သွားမှာမဟုတ်ပါဘူးလို့အတွင်းရေးမှူးချုပ် Jens Stoltenberg ကအစည်းအဝေးမဆမီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းစစ်ပွဲမှာစောင်းရာသီကိုလက်နက်အဖြစ်အသုံးပြုနေတယ်လို့လည်းနေတိုအတွင်းရေးမှူးချုပ်ကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုပေးမဲ့အရေးပေါ်အကူအညီတွေကိုလည်းအင်္ဂါနေ့မှာပဲနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာဖို့ရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတူကနေတိုနိုင်ငံခြားရေးဝန်ကြီးရဲ့အစည်းအဝေးပြင်ပမှာသတင်းတောက်တွေကိုပြောဆိုခဲ့ပါရယ်ရုရှားကနေဒုံးကျည်တင်တဲ့ပစ်ခတ်တိုက်ခတ်မှုကြောင့်ယူကရိန်းရဲ့လျှက်စစ်စွမ်းအင်အပါအဝင်အခြေခံအစအဦးတွေပျက်စီးခဲ့ရပါတယ်။အခုပြုလုပ်တဲ့နေတိုးနိုင်ငံသားရေးဝင်ကြီးအစည်းအဝေးကနေယူကရိန်းအတွက်လောင်စာဆီလျှက်စစ်ဓာတ်အားပေးဆက်ဆေးဝါးဒရုန်းဖြတ်ကြိယာနဲ့စောင်းရာသီအတွက်လိုအပ်တဲ့ပစ္စည်းတွေအပါအဝင်စစ်လက်နက်ပစ္စည်းမဟုတ်တဲ့အရေးပေါ်အကူအညီတွေပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။